တင်းပါစီးပွားရေးလုပ်ငန်းရမှာအထုံးပြုတဲ့ EDM တချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
To bankroll someone
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက BANKROLL bankroll က noun နာအဖြစ်အထုံးပြုမယ်ဆိုရင်ငွေဆက်ကူအလိတ်ကူဆိုလိုတာဖြစ်ပါတယ်ဒီနေရာမှာTO2BANKROLL to bankroll ကverb ကရိယာအနေနဲ့အသုံးပြုထားတာဖြစ်ပြီးငွေအလိတ်ကိုထုတ်ပေးတာလို့အဓိပ္ပာယ်ရပါတယ်။ SOMEONE someone ကတူဦးတယောက်ဆိုတော့စကပိုက်ခုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလူတူဦးတယောက်ကိုငွေဆက်ကူအလိတ်လိုက်ထုတ်ပေးတာပေါ့။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကလည်းသိမကွာလှဘူးလို့ဆိုရမှာပါ။လူတူဦးစီးပွားရေးလုပ်ဖို့လုပ်ငန်းတစ်ခုခုလုပ်ဖို့ကိုငွေစိုက်ပြီးရင်းပြတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grobe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The millionaire bankrolled his son to produce his first movie.
အဲ့ဒီတန်းကျွယ်တဲ့ကြီးကသူသားပထမဦးဆုံးရုပ်ရှင်ရိုက်ရမှာငွေစိုက်ထုတ်ပေးတယ်လေလို့ထိပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The millionaire bankrolled his son to produce his first movie.
ခုဒုတိယတင်ပြပေးမှာကတော့
More bang for the buck.
ဖြစ်ပါလေ။စာလုံးပေါင်းက MORE more ကထရတာ BANG bang ကကျေလောင်နဲ့အတန်တတန်ကိုရည်ညွှန်းတဲ့ဝဟာရဖြစ်ပြီးတော့ FOR for ကအတွက် THE the BUCK buck ကဒီနေရာမှာငွေပတ်စံကိုဗန်စကားဖြစ်ရည်ညွှန်းအသုံးပြုထားတာဖြစ်ပါတယ်။စကပိုက်ခုံရဲ့ဓာတ်ရိုက်ဒီပဲကတော့ပေးထားတဲ့ငွေဒါမှမဟုတ်သက်ဆန်တဲ့ bang ဆိုတဲ့အတန်းပိုကြဲကြဲမြည်တာပေါ့။ဒီနေရာမှာ bang bang ဆိုပြီးတနပ်ပစ်တန်းပြောက်အိုးဖောက်တန်းတွေကိုစာတွေမှာရည်ညွှန်းအသုံးပြုတာတော်ရရှိများကြားဘူးကြမှာပါ။တရင်ကျုပ်ပွဲတော်တွေမှာဆိုရင်လူငယ်တွေပြောက်အိုးကိုဝယ်ဖောက်ကြတာကိုဥပမာပေးရှင်းပြရရင်တော့ပက်ဆံပေးဝယ်ပြီးဖောက်တဲ့ပြောက်အိုးဟာပေးတဲ့ငွေထက်ပိုတန်ပြီးတော့အတန်ကြီးကြီးထွက်တာမျိုးကိုရည်ညွှန်းတာဖြစ်ပါတယ်။ဆိုလိုတာကတော့ပေးတဲ့ငွေနဲ့တန်ရာတန်ကြီးတဲ့ပိုရတဲ့သဘောပေါ့။တူတူပြောရမယ်ဆိုရင်တော့တန်တာပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
John got more bang for his buck when he bought his car from a friend. The car was in excellent condition and a lot cheaper, too.
John nga tu mai swe si ga ka we lai da a yan go tan na be bya. Ka a chi ni ga le tai kaung ne a pyin zee ga le a to go tet da da lo dei be ya ba de.ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ John got more bang for his buck when he bought his car from a friend. The car was in excellent condition and a lot cheaper too.
ကုစလေတင်ပြပေးမှာကတော့
budget crunch
ဖြစ်ပါလေ။စာလုံးပေါင်းက BUDGET budget ကအသုံးစရိတ်ဖြစ်ပြီးတော့ CRUNCH crunch ကကရိယာဖြစ်တဲ့ဆိုရင်ကြိတ်တယ်ဝါတယ်လို့ဒိဗေရနိုင်တယ်လို့ဒီနေရာမှာ noun နာဖြစ်အသုံးပြုထားတာဖြစ်တဲ့အတွက်ကြောင့်အရေးကြီးတဲ့အခြေအနေကိုရည်ညွှန်းတာဖြစ်ပါတယ်။ဒါကြောင့်စပိုက်လွန်ရဲ့ဓာတ်ရိုက်ဒိဗေကအသုံးစရဲ့အရေးကြီးတဲ့အခြေအနေပေါ့။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကလည်းရှင်းတယ်လို့ဆိုရမှာပါ။ငွေကြီးအချက်တဲနဲ့ရင်ဆိုင်နေရတာကိုဆိုလိုတာဖြစ်ပါတယ်။ဒီနေ့တော့ရငွေနဲ့သုံးငွေမကိုက်တော့ငွေအချက်တဲနဲ့ရင်ဆိုင်ရတာပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Grobe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Our company is facing a budget crunch. So, as the boss, I'll have to do a lot of cuts.
ကျွန်တော်တို့ company ကငွေကြီးအချက်တဲနဲ့ရင်ဆိုင်နေရတယ်။ဒါကြောင့်လှုပ်ရှင်နေနဲ့ကျွန်တော်အများကြီးဖြတ်တောက်ပြရမယ်ဗျာလို့ထိပ်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Our company is facing a budget crunch. So, as the boss, I'll have to do a lot of cuts.
ခုနောက်ဆုံးတင်ပြပေးမှာကတော့
A calculated risk.
ဖြစ်ပါလေ။စာလုံးပေါင်းက A ကတခု C A L C U L A T E D calculated က တွက်ချက်တာ RISK risk ကအန်ဒီရဲ့ဓမ္မမဟုတ်အရေးစွန်းမှုလို့အဓိပ္ပာယ်ရတော့စကပိုက်ကွန်ရဲ့ထိုက်ရိုက်အဓိပ္ပာယ်ကတွက်ချက်ပြီးတော့ယူတဲ့အန်ဒီရဲ့ဓမ္မမဟုတ်အရေးစွန်းမှုပေါ့ idiom ဆိုတဲ့တူပိုက်အဓိပ္ပာယ်ကလည်းရှင်းတယ်လို့ဆိုရမှာပါစီးပွားရေးလုပ်ကံရမှာရင်းနှီးမြှုပ်နှံရမှာအရှုံးအမြတ်ရှိနိုင်မဲ့အန်ဒီရဲ့ကိုတည်တည်ချာချာစဉ်းစားတွက်ချက်ပြီးအရေးစွန်းလုပ်တာကိုဆိုလိုပါတယ်အရှုံးပေါ်တဲ့အလားအလာကိုတည်တည်ချာချာစဉ်းစားတွက်ချက်ပြီးစွန့်လုပ်ရမှာကံကောင်းလို့အောင်မြင်နိုင်မဲ့အလားအလာရှိတဲ့အရေးစွန်မှုမျိုးကိုကြီးညွတ်လာလေဖြစ်ပါလေကျမတို့မြန်မာမှာတေမြေကြီးရှင်ရွှေတီဆိုတဲ့ဆိုရလို့ပေါ့ရှင် Calculated risk နဲ့ပတ်သက်ပြီးတော့ George Group ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John took a calculated risk when he hired the manager.He's lucky as his company is now very successful.
Any manager go nga ya ma John ga ti ti cha cha sin sa bi a ye sun nga lai da. Tu kan kaung ne li tu company ga akhu taik go aw mi ni da lo jei be ya ba de. U ma go naw ta khaw na sin chi cha ya aw.
John took a calculated risk when he hired the manager. He's lucky as his company is now very successful.
တော်ရရှိများကိုဒီတရင်ပစီးပွားရေးအသုံးလုံးမှုနဲ့ပတ်သက်ပြီးတင်ပြပေးခဲ့တဲ့ idiom အသုံးတွေကတော့
to bankroll someone more bang for the buck budget crunch a calculated risk
တို့ဖြစ်ကြပါလေနောက်တရင်ပခလူချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်